တမရော်နဲ့အေးအေးရခိုင်တပ်တော်တို့ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်စစ်ပီးလူရထွက်ပြေးရပြီးချင်းပြင်းနဲ့ပလောဝမြို့နယ်ကစခန်းတွေမှာခုံလုံနေရတဲ့ဒုက္ခသည်တွေဟာဆံမဲရပြီးပညာရေးနဲ့ကျန်းမာရေးအထောက်အပံ့မရရှိကြပါဘူး။၂၁ရွာကအိမ်အောင်စု950ကျော်ကစစ်ပီးဒုက္ခသည်ခူမီချင်းမျိုးနွယ်စု3000ကျော်ရဲ့နောက်ဆုံးအခြေအနေကိုခူမီချင်းမျိုးနွယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကောင်စီဥက္ကဋ္ဌဦးကျော်ငင်းကပြောပြပါတယ်။
ကိုယ်လောစေလူမှုအထက်ကစေနဲ့ပြည်နယ်နယ်ဆက်သွယ်ဝန်ကြီးဆရာကလည်းပဲကိုကြီးတန်ဖိုးတာရှိပါတယ်မလုံလောက်ဘူးစမ်းနေရင်ခါပဲပန့်ဖိုးတာကိုပညာရေးကျားမရဲ့ဆေးဝါးကုဖို့ရဲ့တော့ပြန်လေးထူထောင်ရေးရအများကြီးလိုပါတယ်ခင်ဗျ IDP စခန်းရှိတယ်မိစာမှာရှိတယ်ရှင်းလက်ဝရှိတယ်ဖယုံချောင်းရှိတယ်မိလက်ဝရှိတယ်လောင်ကတူရှိတယ်အပွေရှိတယ်နိုင်ချောင်းရှိတယ
်စခန်းမှာရှိတဲ့ဥယျာဉ်နဲ့အစိုးရဖော်ပြတဲ့စင်ကွာဟနေတယ်လို့KCC ညနေရေမှုဥသောမြကပြပြပါလေ
ကျွန်တော်တို့ရဲ့ညီတင်စီးရင်ရ3200ကျော်ရှိတယ်ဒါပေမဲ့အစိုးရရဲ့စီးရင်က2200ကျော်လာအဲ့ဒါပဲရှိတယ် CSO တွေကမြို့နယ်လိုက်ငွေကြေးတွေကောက်ခံပြီးတော့ဟိုတလောကလူတန်းတာတွေရှိတယ်အဲ့ဒီနောက်မှာအစိုးရဘက်ကလည်းသိန်း2000ကျော်ကိုလာလူတန်းတာတွေရှိတယ်ခုနောက်ဆုံးအချိန်တွေကမိုးတင်းလေးဖြစ်တယ်စိုက်ပွဲစုံထဲမှာလည်းရှိနေစဆိုတော့အောင်ရမလုံနိုင်တဲ့အခြေအနေတွေရှိတယ်။တချို့ကကြံတယ်မှာရှိနေတယ်။တချို့တွေကငူရင်းရွာတွေမှာပြန်နေတာတွေရှိတယ်။စိတ်အဆင်မပြေဘူး။အန်ဒရီရှိတယ်ဆိုပြီးတော့တော်ထဲမသွားခိုင်းတာတွေရှိတယ်
။စပီးဒုက္ခတွေအများစုဟာခူမီချင်းမျိုးနွယ်စုတွေဖြစ်ကြပြီးရခိုင်တိုင်းသားတွေလည်းရှိပါသေး
တယ်။ရခိုင်တချို့ရွာတွေလည်းစပီးတွေရှိတယ်။သူတို့ကအိန္ဒိယဘက်မှာဝင်သွားတာတွေရှိတယ်။အဲ့ဒါတွေကြတော့ကျွန်တော်တို့အနေနဲ့လက်လမ်းမပြနိုင်ဘူးလေ။ဘောစေးတေးထိုးပြီးတော့နေတယ်ဆိုတော့လုံချုံတယ်လို့ပဲပြောလို့ရတော့ပေါ့ဒါပေမဲ့အဲ့လိုကြီးလဲလုံချုံမှုတော့မရှိဘူ
းကလေးတွေကိုနီးစပ်ရာအကြောင်းတွေမှာပညာသင်ကြားစေတဲ့အကြောင်းနဲ့မြည်ရေတက်ရင်ရေလွတ်ရာပြောင်းပြေးရတဲ့အကြောင်းလဲ KCC ဥက္ကဋ္ဌဦးကျော်ငင်းကပြောပါတယ
်ကလေးတွေကနီးစပ်ရာအကြောင်းပါပဲလုံလုံထားတယ်မြည်ရေကြည့်လို့ရှိရင်မြည်ရေနဲ့လွတ်တဲ့နေရာမှာသူတို့ထားတယ်စီးခဲ့တဲ့လတော့ကတော့တချို့စောက်ကိကလူရှင်တွေရှိတယ်နောက်ချင်းပြည်တွေကမတူပေတော့မင်းတပ်တို့ဟာခါတို့ဖလန်းတို့ကလေးကတောင်းတဲ့လူတာရှိတယ်ခင်ဗျအဲသူတို့ကခုလောလောဆယ်ခွန်းလာနေမရှိဘူးငါကတို့ကတောင်းရပဲလို့တယ်ခင်ဗျကြီးတော်တွေကစွန့်မှထုတ်လာတော့ဆိုတော့နေရာကြည့်ရွာကြည့်ဖြစ်နေရတယ်ဟုတ်ကဲ့
အင်တာနက်လည်းဖြတ်တောက်ထားပြီးတယ်လီဖုန်းလိုင်းတွေလည်းမကောင်းတဲ့အကြောင်းပလောဝမြို့နယ်ကင်တလင်းရွာကခူမီမျိုးနယ်စု50ကျော်ကိုအေးကဖေဗရူလီလကဖမ်းဆီးခေါ်ဆောင်သွားတာတချို့ပြန်လွတ်မြောက်လာတဲ့အကြောင်းလည်းဥကြုံငင်းကပြောပါတယ်အေးပြောခွင့်ရသူခိုင်တုခကတော့တိုက်ပွဲတွေကြောင့်တော်ရဲထွက်ပြေးနေရတဲ့ခူမီမျိုးနယ်စုတွေကိုစစ်ပီးလို့ရဘင်္ဂလားဒေ့နယ်စပ်တဲ့နေရာကိုပို့ဆောင်ပေးခဲ့တယ်လို့တုံ့ပြန်ပြောကြားထားပါတယ်ရှင်